Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington မြို့တော် View American တန်ကနေ2014ခုနှစ်စက်တင်ဘာလ17ရက်ကြာသပတေးနေ့ညနေစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီနေ့ညနေအတွက်အစီအစဉ်မူကတော့ကျမခင်ပြူထွေးပါရှင်
။မင်္ဂလာပါရှင်။ကျမကခင်ပြူတက်ပါ။ဒီညနေကသတင်းတွေကိုကိုညံဝင်းအောင်နဲ့အတူချင်းညာပေးမှာပါ။ Islamic State စစ်သွေးကြော်တွေကိုတိုက်ခိုက်ရေးမှာအာရဗ်နိုင်ငံတွေဘက်ကပူးပေါင်းပံ့ပိုးလာစေဖို့အတွက်ဆွေးနွေးဖို့နိုင်ငံချိုင်းဝန်ကြီး John Kerry ဒီကနေ့ Saudi Arabia နိုင်ငံမှာရောက်ရှိနေပါတယ်။ American ပြည်ထောင်စုမှာ2017ခုနှစ် September 17ရက်မှာအကြမ်းဖက်တိုက်ခိုက်ခံတာနှစ်ပတ်လည်73နှစ်မြောက်နေ့ဖြစ်ပါတယ်။ဒီနေ့အခမ်းအနားတွေကိုကျင်းပနေတဲ့ကြောင်းနဲ့ထိုင်းနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ရပောင်းတရာတွင်စစ်တပ်အုပ်ချုပ်မှုဖိနှိပ်မှုစီဥတည်နေတယ်လို့လူခွင့်အဖွဲ့ပြောကြားလိုက်တာတွေကိုကြားရမှာပါမခင်ပြတွေ့ပြီ
။ဟုတ်ကဲ့ပါရှင်။ Islamic စွန့်ရောက်အဖွဲ့ ISIS အရေးနဲ့ပတ်သက်လို့အမေရိကန်သမ္မတ Obama မနေ့ကတိုင်းပြည်ကိုဘာတွေမိန့်ခွန်းပြောခဲ့ပါသေးလဲ
။ I've made it clear that we will hunt down terrorists who threaten our country wherever they are.That means I will not hesitate to take action against ISIL in Syria.
ISIS အဖွဲ့ကိုနစ်ပြတ်ချေမှုမဲ့အကြောင်းနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးမှာနိုင်ငံကနေပူးပေါင်းလှုပ်ဆောင်သွားမယ့်အကြောင်းသမ္မတ Obama ပြောဆိုခဲ့တာပါ။အပြည့်စုံကိုမကြခင်နားဆင်ရဖို့ရှိတယ်လို့ပဲ။ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအတွင်းကတုံ့ပြန်မှုတချို့ကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်။တခါအကြမ်းဖက်ပြစ်ပတ်ခါတွေရှိခဲ့တဲ့စစ်တွေမျိုးမှာညမထွက်ရအမိတ်ပြန်လဲရုပ်သိမ်းလိုက်ပြီးဆိုတဲ့အကြောင်းကိုလည်းပြောပြပေးဦးမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကတက်လက်ကြီးညာပေးကြပါမယ်ရှင်။
Islamic State စစ်သွေးကြော်တွေကိုဆီးရီးယားဘာဝင်ဗန်နိုင်ငံထဲမှာပဲရှိရှိလိုင်းလံချေမှုမယ်လို့ American သမ္မတ Barack Obama ပြောကြားလိုက်ပြီးတဲ့နောက်မှာဒီတိုက်ခိုက်မှုတွေကို Arab နိုင်ငံတွေဘက်ကပူးပေါင်းပံ့ပိုးလာစေရေးကိုဆွေးနွေးဖို့ American နိုင်ငံချိုင်းဝန်ကြီး John Kerry ဟာ Saudi Arabia နိုင်ငံကိုတွားရောက်နေတာပါ။ဝန်ကြီး Kerry ဟာ Saudi Arabia နိုင်ငံ Jeddah ကိုဒီကနေ့ရောက်ရှိသွားပြီးဖြစ်ပြီးတူရကီနဲ့တခြားအဓိက Arab နိုင်ငံအများအပြားကအရာရှိတွေနဲ့ဆွေးနွေးဖို့စီစဉ်ထားပါတယ်။ American နိုင်ငံချိုင်းဌာနအကြီးအကဲအရာရှိတူကတော့ဝန်ကြီး Kerry ဟာဒီ Islam အစွန်းရောက်ဖွဲ့ရစီငွေတွေရောက်မသွားစေဖို့အတွက်ထိထိရောက်ရောက်ကန့်တွင်ခြင်းနေတယ်လို့ဆိုပါတယ်။ဒါပြန်ပူပေါင်းဆောင်ရွက်မဲ့အဖွဲ့အနေနဲ့လေကြောင်းတိုက်ခိုက်မှုတွေအတွက်ရောစစ်အခြေစိုက်စခန်းတွေတိုးမြှင့်ဖို့ပါလုံနိုင်လိုအပ်နိုင်တယ်လို့ဆိုပါတယ်။ဒီကျမ်းဖက်ဖွဲ့ကိုချိန်မုံမို့တုံးမြင့်လှုပ်ဆောင်နေနေနဲ့ Syria က Islamic State စစ်သွေးကြော်အဖွဲ့ကိုလေကြောင်းကတိုက်ခိုက်ရေးအတွက်အမိန်ပေးဖို့တုံ့ဆိုင်နေမှာမဟုတ်ဘူးလို့သမ္မတ Obama ကမနေ့ညကမင်္ဂွန်နဲ့မှာထည့်သွင်းပြောကြားခဲ့ပါတယ်။ဒီကျမ်းဖက်အဖွဲ့ကိုတိုက်ခိုက်တာ American တနိုင်ငံတွေကတိုက်တာမဟုတ်ကြောင်းနဲ့ American နိုင်ငံကထောက်လန်းရေးဆိုင်ရာအချက်လက်တွေလူသားချင်းစာနာမှုဆိုင်ရာအကူအညီနဲ့လေကြောင်းအကူအညီတွေကိုပေးသွားမယ်လို့ပြောပါတယ်။ပြီးခဲ့တဲ့လတုန်းက Iraq က American အကျိုးစီးပွားကာကွယ်ဖို့လေကြောင်းတိုက်ခိုက်မှုလုပ်တာအပေါ်မှာ American အစိုးရလှုပ်ဆောင်မဲ့မဟာဗျူဟာအပိုင်း၄ပိုင်းကိုသမ္မတ Obama ကချပြခဲ့တာပါ။ဒါပြင် American နိုင်ငံရဲ့အင်အားကအပြောင်းလဲအများကြီးဖြစ်လာစေနိုင်တယ်လို့လည်းပြောကြားခဲ့ပါတယ်။
Islamic အစွန်းရောက် IS အဖွဲ့ဝင်တူလို့ယူဆရသူနဲ့အင်တာနက်ပေါ်မှာတွေ့ပြီးချစ်ကြိုက်ခဲ့တဲ့အမျိုးသမီးကအကြမ်းဖက်တိုက်ခိုက်မှုဆိုင်ရာဆွဆွဲချက်တွေအတွက်အပြစ်ရှိကြောင်းဝန်ခံလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်အာဘာဒါမြို့သူ Shannon Conley ကသူ့နဲ့ online ပေါ်မှာတွေ့ဆုံချစ်ကြိုက်ခဲ့သူအပါအဝင်စီးရီးယားက Jihad ဝါဒီတွေကိုအကူအညီပေးဖို့သူ့ကိုလေ့ကျင့်ပေးခဲ့တယ်ဆိုတာတရားရုံးမှာဝန်ခံလိုက်တာဖြစ်ပါတယ်။အသက်16နှစ်အရွယ် Miss Conley ဟာမွတ်စလင်တူဦးဖြစ်ပါတယ်။သူရဲ့မွတ်စလင်ယုံကြည်ကိုးကွယ်မှုအတိုင်းလိုင်းနာဆောင်ရွက်ရင်းလမ်းမရောက်ခဲ့ရတာဖြစ်ပြီးအခုတော့အဲ့ဒီအတွက်သူပေးဆက်နေရတာဖြစ်ပြီးလို့သူရဲ့ရှေ့နေဖြစ်သူကပြောပါတယ်သူဖမ်းဆီးခံလိုက်ရတာကြောင့်အသက်ဘေးကလွတ်သွားဖွယ်ရှိတယ်ဆိုတာကွန်လီသိပါတယ်လို့ရှေ့နေဖြစ်သူကပြောပါတယ်ပြီးခဲ့တဲ့ AB လကတူရကီနိုင်ငံစီထွက်ခွာမဲ့လေယာဉ်တစ်စင်းပေါ်မှာတက်ခင်မှာကွန်လီကို FBI ရဲတပ်ဖွဲ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်နောက်နေ့ဇန်နဝါရီလမှာသူရဲ့အမှုကိုစီရင်ချက်မချခင်ကွန်လီအနေနဲ့စိတ်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာစမ်းသပ်စစ်ဆေးမှုတွေခံယူဖို့တရားရုံးကအမိန့်ထုတ်ပြန်ထားပါတယ်။အပြစ်ရှိခဲ့တဲ့ဆိုရင်တော့ကွန်လီဟာထောင်ဒဏ်5နှစ်ထိပြစ်ဒဏ်ချမှတ်ခံရဖွယ်ရှိပါတယ်
။ American ပြည်ထောင်စုက2017ခုနှစ် September 17ရက်နေ့ကအကြမ်းဖက်တိုက်ခိုက်တာခံခဲ့ရတဲ့73နှစ်မြောက်နှစ်ပတ်လည်ဝန်ထဲခြေခွက်ချင်းအထိမ်းအမှတ်ခန်းနာနှစ်ခုကို American သမ္မတ Barack Obama တက်ရောက်မှာဖြစ်ပါတယ်။ New York မြို့မှာကမ္ဘာ့ကုန်သွယ်ရေးဌာန WTC ဆောင်းနှုတ်ကထဲကတစ်ခုကိုပြန်မေးဆွဲခံရတဲ့ပထမခီးတဲ့တင်လင်းနဲ့ဝင်းပြီးတိုက်ခိုက်တဲ့အချိန်မှာပြုတ်လုံမဲ့သမ္မတအင်ဂျူရောတောင်းပတ်မြက်ခင်းပြင်ကအစီအစဉ်မှာသမ္မတအိုဘားမားနဲ့အတူသမ္မတဂရောမီရှယ်အိုဘားမားဒုတိယသမ္မတဂျိုးဘိုင်ဒန်တို့လည်းတက်ရောက်ကြမှာဖြစ်ပါတယ်ဒီနောက်မှာအမေရိကန်စစ်ဌာနချုပ်ပန်နဂမ်မှာပြုတ်လုံမဲ့အခမ်းအနားကိုလည်းသမ္မတနဲ့သမ္မတဂရောတို့တက်ရောက်ကြမှာပါပြန်မေးဆွဲခံရတဲ့တတိယခီးတဲ့တင်လင်းပန်ပ န်တဂန်စစ်တမ်းနာချုပ်ရဲ့အဆောက်အဦမှာပြတ်ကြပြီးလူရာပေါင်းများစွာတေဆုံးခဲ့ရတာဖြစ်ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာလှုပ်ရှားနေတဲ့အစ္စလာမစ်စစ်သွေးကြွအဖွဲ့ IS အဖွဲ့ကိုတိုက်ခိုက်နှိမ်နှင်းမဲ့မဟာဗျူဟာကိုသမ္မတအိုဘားမားကဗော်တဘူးနေ့ကကြေညာခဲ့ပြီးတဲ့နောက်မှာဒီကနေ့ကြောက်တဲ့ 9/11 နှစ်ပတ်လည်နေ့မှာဝန်ထမ်းကြေကွဲခြင်းအထိမ့်မှတ်တွေကိုကျင်းပနေကြတာဖြစ်ပါတယ်။နယူးယောက်မြို့မှာတော့ WTC အဆောက်အဦတွေအဝင်းပြီးအတိုက်ခံတဲ့နောက်မှာတေဆုံးသွားသူ 3,000 နီးပါးရဲ့မိသားစုဝင်တွေကတေဆုံးသူတွေရဲ့အမည်စိနာမည်တွေကိုဖတ်ပြီးဝန်ထမ်းကြေကွဲပွဲအထိမ့်မှတ်ကိုကျင်းပကြမှာဖြစ်ပါတယ်။
အီရန်နဲ့ဆီးရီးယားနိုင်ငံကတိုက်ပွဲတွေမှာပါဝင်ခဲ့ကြပြီးတက်ဆိုင်ယာနိုင်ငံတွေကိုပြန်လည်ရောက်ရှိနေကြတဲ့မွတ်စလင်စစ်သွေးကြွတွေရဲ့အန္တရာယ်ကိုတရုတ်နိုင်ငံနဲ့သူ့ရဲ့အိန္ဒိယနိုင်ငံတွေရင်ဆိုင်နေရတယ်လို့ဗိုဟိုအာရှအကြမ်းဖက်မှုတိုက်ဖျက်ရေးအဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။အကြမ်းဖက်စစ်ပွဲတွေဖြစ်နေတဲ့နိုင်ငံတွေစီတွားရောက်ခဲ့တဲ့စစ်သွေးကြွတွေကိုသူတို့အဖွဲ့ကအနီးကစောင့်ကြည့်နေကြောင်းအကြမ်းဖက်မှုနှိမ်နှင်းရေးရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SCO ရဲ့အကြီးအကဲဂျန်စီဖန်ကပြောပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွေကိုတွားရောက်ပြီးပြန်လာသူတွေထဲမှာတရုတ်နိုင်ငံသားတွေပါဝင်တယ်လို့ဂျန်ရဲ့ပြောကြားချက်ကိုကိုကာဘီတရုတ်ဆင်ဝါသတင်းကရေးသားပေမဲ့အသေးစိတ်ကိုပြောဆိုခြင်းမရှိပါဘူး။ဒီစစ်သွေးကြွအနေနဲ့ပတ်သက်ပြီးဒီတစ်ပတ်တွင်ပြုလုပ်မဲ့သူတို့ရဲ့ SCO အဖွဲ့ညီလာခံမှဆွေးနွေးသွားမှာဖြစ်ပါတယ်။ပြည်တွင်းကိုပြန်လာကြတဲ့စစ်သွေးကြွတွေရဲ့ NDA ချင်းချောက်ခံနေရတဲ့နိုင်ငံတွေကတော့တရုတ်၊ရုရှား၊ကာဇစ်စတန်၊တာဂျီစကစ္စတန်ကာဂျစ္စတန်နဲ့ဥဘက်ကစ္စတန်နိုင်ငံတွေပဲဖြစ်ပါတယ်ခင်ဗျာ
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီဝေအမေရိကန်တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ထိုင်းနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ရပ်ပေါင်းတရာအတွင်းထိုင်းစစ်တပ်ရဲ့အုပ်ချုပ်မှုပုံစံဟာဖိနှိပ်မှုစီကိုဥတီနေတာတွေ့ရတယ်လို့လန်ဒန်ခြေဆက် Amnesty International လူခွင့်ရေးအဖွဲ့ကြီးကဆွဆွဲလိုက်ပါတယ်။ထိုင်းစစ်စွာဟာလူရပေါင်းများစွာကိုကြံပန်းဖမ်းဆီးနေတယ်လို့လက်လက်စွာပြောဆိုခွင့်နဲ့စုဝေးခွင့်တွေကိုကန့်သက်ထားတာနဲ့ညှဉ်းပန်းနှိပ်စက်မှုတွေရှိနေတယ်လို့ Amnesty International အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာအသေးစိတ်ရေးသားထားပါတယ်။ထိုင်းစစ်စွာကနိုင်ငံတော်ငြိမ်းချမ်းရေးပြည်ပြားရေးကောင်စီလို့နာမည်တက်ပြီးသူတို့ရဲ့လှုပ်ဆောင်မှုကိုခုခံကာကွယ်နိုင်မှုအတွက်စူးစမ်းနေတယ်အတိုက်ခံတွေကိုဖိနှိပ်ဖို့အတွက်လှုပ်ဆောင်နေတယ်လို့လူခွင့်ရေးဖွဲ့ကြီးကပြောပါတယ်။နိုင်ငံတော်ငြိမ်းချမ်းရေးပြည်ပြောင်းစီပြောခွင့်ရဝန်တိုင်းစူပါရီကတော့စစ်တပ်အာဏာပိုင်တွေဟာလူခွင့်ရေးချိုးဖောက်မှုတွေကိုခွင့်မပြုဘဲလူခွင့်ရေးအတွက်ချထားတဲ့စံတိုင်းလိုက်နာလှုပ်ဆောင်ခဲ့တယ်လို့ပြောကြားခဲ့ပါတယ်။ဒါအပြင် Amnesty International အဖွဲ့ရဲ့ဆွဆွဲပြောဆိုမှုတွေဟာအမြင်ကျင်းမြောင်းတယ်လို့ထိုင်းစစ်တပ်ကတုံ့ပြန်လိုက်ပါတယ်။ထိုင်းနိုင်ငံမှာဝန်ကြီးချုပ်ရင်းလက်ရှင်နာဝတ်ကိုတရားရုံးအမိန့်နဲ့ဖယ်ရှားပြီးမေလာထဲမှာစစ်တပ်ကအာဏာကိုရယူခဲ့တာပါ။ဒါဟာလွန်ခဲ့တဲ့နှစ်ပေါင်း80အတွင်း12ကြိမ်မြောက်စစ်တပ်အာဏာသိမ်းတာဖြစ်ပြီးအခုတော့စစ်ကောင်းဆောင်ဗိုလ်ချုပ်ကြီးပရယုတ်ချန်အိုချာကဝန်ကြီးချုပ်တာဝန်ကိုရယူထားပါတယ်။
အိန္ဒိယနဲ့ပါကစ္စတန်ကြားအငင်းပွားနေရတဲ့ကက်ရှမီးယားဒေသမှာမိုးသည်းထန်ပြီးရေလွှမ်းမှုခဲ့တာကြောင့်ပါကစ္စတန်နိုင်ငံဘက်ခြမ်းမှာလူတသိန်းကျော်အိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ရပါတယ်။ရေလွှမ်းမှုတဲ့ဒဏ်ကြောင့်အိန္ဒိယပါကစ္စတန်နှစ်နိုင်ငံစလုံးမှာသေဆုံးသူ460နီးပါးရှိသွားပြီဖြစ်ပါတယ်။အဲ့ဒီရေလွှမ်းမှုကြောင့်အိန္ဒိယနိုင်ငံနဲ့အိန္ဒိယနိုင်ငံပန်ဂျပ်ပြည်နယ်နဲ့ပါကစ္စတန်ဘက်ကလူရည်အထူးထက်ဆုံးပြည်နယ်တွေကိုပို့ပြီးအထိနာစေခဲ့တာကြောင့်ဒေသခံတွေကအစိုးရကိုမကြေမနက်ဖြစ်နေကြပါတယ်။ရေလွှမ်းမှုအိမ်တွေမျောပါနေချိန်မှာအစိုးရအကူအညီတွေမရတဲ့အကြောင်းအာဏာပိုင်တချို့ရောက်လာပေမဲ့ဘာအကူအညီမှမပေးတဲ့အကြောင်းဒေသခံတွေကပြောပါတယ်။ကက်ရှမီးယားဒေသကထောင်ချီတဲ့လူတွေဟာအခုချိန်ထိသူတို့နေအိမ်တွေကနေတင်းရှောင်နေရဆဲဖြစ်ပြီးသူတို့တွေကယာကနန်းလောက်ကသာလေရင်တွေနဲ့နေစဉ်ပြောင်းရွှေ့နေရချပေးနေပါတယ်။အနာပိုင်းတွေရဲ့ကယ်ဆယ်ရေးနှီးကွေးနေတာကြောင့်ဒေသခံတွေဒေါသထွက်နေပါတယ်။ရေကြမသွားခင်အချိန်ထိရေဘေးဒုက္ခတွေအတွက်တောက်ရည်နဲ့အစားအစာတွေကိုတောင်းဝန်ရှိသူတွေကဝေငှပေးနေကြပါတယ
်။အနောက်အာဖရိကမှာပြန့်နှံ့ဖြစ်ပွားနေတဲ့ Ebola virus ရောဂါကိုတိုက်ဖျက်ရေးအတွက်ချက်ချင်းအသုံးပြုနိုင်ဖို့ American Cheshire Bill and Melinda Gates Foundation ဖွဲ့က ရန်ပုံငွေအမေရိကန်ဒေါ်လာတန်90လှူဒန်းမယ်လို့ပြောကြားလိုက်ပါတယ်။ပိုးပြီးကောင်းတဲ့ကုသမှုတွေရဖို့အတွက်ကုထုံးတွေ၊ဆေးဝါးတွေ၊စမ်းသပ်စစ်ဆေးတဲ့နည်းလမ်းတွေကိုအလင်းမြန်ဖော်ထုတ်နိုင်ရင်နဲ့ဗိုင်းရပ်စ်ပိုးပြန့်နှံ့တာကိုတားဆီးနိုင်ရင်အတွက်လက်တွဲပြီးလှုပ်ဆောင်တဲ့အဖွဲ့အစည်းတွေနဲ့တွဲပြီးလုပ်ကင်သွားမယ်လို့လည်းဖောင်ဒေးရှင်းကပြောပါတယ်။အီဘိုလာကြောင့်ဒီနှစ်တွေအတွင်းဒီနှစ်အတွင်းမှာပဲလူပေါင်း2300နီးပါးသေဆုံးခဲ့ရပြီဖြစ်ပြီးအများအဖြင့်ဂီနီ၊ဆီးရီးယားလီယွန်နဲ့လိုင်ဘေးရီးယားနိုင်ငံတွေမှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောကြားပါတယ်။အနောက်အာဖရိကဒေသမှာ February လကစပြီးကာယောဂါပိုးကြောက်ရောက်ခဲ့ခြင်းကလေးကဆိုရင်ယောဂါကူးစက်မှုပေါင်း 4,300 နီးပါးရှိသွားပြီဖြစ်ပါတယ်။လိုင်ဘေးရီးယားနိုင်ငံမှာနောက်ထပ်အကူးစက်ခံရသူအရေးအတွက်ဟာအလင်းမြန်တိုးလာနေတာဖြစ်ပြီးလာမယ့်သတင်း3ဘတ်အတွင်းမှာလူနာအရေးအတွက်ထောင်ပေါင်းများစွာတိုးလာမယ်လို့ WHO ကခန့်မှန်းထားပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကကြီးညာပေးခဲ့ကြတာပါရှင်။အခုကတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတက်လက်တင်ပြပေးပါမယ်။မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုမပြောခင်မှာတော့နိုင်ငံတကာမှာဒီထိတ်တန့်ရောက်နေတဲ့ Islamic အစိုးရအဖွဲ့ ISIS အရေးနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတ Obama မနေ့တုန်းကဘာတွေပြောသွားခဲ့တယ်လဲဆိုတာကိုကြည့်ရအောင်ပါ။အမေရိကန်သမ္မတ Barack Obama က Islamic နိုင်ငံတော် ISIS စစ်သွေးကြွတွေရှိနေတဲ့ Syria အပအဝင်တခြားဘယ်နေရာမှာပဲရှိရှိဒီဖွဲ့ကိုလိုက်ပြီးတော့လိုက်လံတုတ်တင်မယ်လို့ဂရီပေပြောကြားလိုက်ပါတယ်။ဗိုလ်ထုနေကအမေရိကန်ပြည်သူတွေကိုပြောကြားတဲ့သူ့ရဲ့မိကွန်းထဲမှာသမရကမဟာမိတ်တွေနဲ့ပူးပေါင်းပြီးဆွေရအုပ်စုတွေရဲ့အကြမ်းဖက်လို့ရက်တွေကိုအင်အားရုတ်ရုတ်အောင်လှုပ်ဖို့အမေရိကန်ကဥဆောင်သွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ View the Talk အပန်တဲသတင်းပေးပို့ထားတာကိုတော့မခွာညိုကဆက်ပြောပြပါမယ်ရှင်။
ISIS ဒါမှမဟုတ် ISIL လို့ခေါ်တဲ့ Islamic စစ်သွေးကြွအဖွဲ့တွေကစီးရီးယားနဲ့အီရတ်နိုင်ငံအတွင်းနေရာတော်များများမှာလူမဆန်တဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေကျူးလွန်တာနိုင်ငံခြားသားတွေကိုတပ်သားသစ်ဖြစ်စုဆောင်ပြီးတိုက်ခိုက်ရေးအတွက်သုံးနေတာတွေကိုကမ္ဘာတစ်ဝှမ်းကတွေ့မြင်ခဲ့ကြရပြီးတဲ့နောက်လအတန်းကြာမှာပဲသမ္မတဥပမာကအမေရိကန်ပြည်ထောင်စုအနေနဲ့ထိုးစစ်ဆင်တော့မယ်ဆိုတာကိုပြောကြားလိုက်တာပါ
I've made it clear that we will hunt down terrorists who threaten our country wherever they are.
ကျွန်တော်တန်းပြူကိုချင်းချောင်းနေတဲ့ကျန်းဖက်သမားတွေဘယ်မှာပဲရှိရှိတွေ့အောင်ရှာပြီးချိန်မုံပြစ်မယ်ဆိုတာကျွန်တော်ရှင်းရှင်းပဲပြောခဲ့ပါတယ်ဆိုလိုတာကစီးရီးယားမှာပဲဖြစ်ဖြစ်အီရတ်မှာပဲဖြစ်ဖြစ်ရှင်းနေတဲ့ကျန်းဖက်သမားတွေကိုနှင်းနှင်းမို့ကျွန်တော်အေးအေးဖို့လက်တွန့်မှာမဟုတ်ဘူးဆိုတာကိုပြောချင်တာပါဒါကကျွန်တော်ရဲ့သမ္မတတက်တန်းတဲ့ရှောက်မှာအဓိကစွဲကင်ထားတဲ့မူဝါဒပါအမေရိကန်ကိုချင်းချောင်းလာတဲ့သူတွေကိုသူတို့အတွက်ခိုးလုံစရာနေရာမရှိဘူးဆိုတာပြောချင်ပါတယ်
စစ်နဲ့ပတ်သက်လို့ညှင်းငွေစိတ်ကုံနေတဲ့အမေရိကန်ပြည်သူတွေကိုသမ္မတအိုဘားမားကဗုဒ္ဓဟူးနေ့ညကတိုက်ရိုက်မင်ခွန်းပြောကြားခဲ့တာပါ။အစ္စလာမစ်စစ်သွေးကြွတွေကမကြခင်ကပဲအမေရိကန်သတင်းတောက်ညကိုတပ်ပြထားတဲ့ဗီဒီယိုမှတ်တမ်းတွေထွက်လာပြီးအမေရိကန်ပြည်ထောင်စုကိုချိန်ချောက်ခဲ့ပါတယ်။သမ္မတအိုဘားမားကယီမင်နဲ့ဆိုမာလီယာတို့မှာအမေရိကန်တို့ရဲ့ကျင့်သုံးနေတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးလှုပ်ဆောင်ချက်တွေနဲ့အလားတူမဟာဗျူဟာကိုချပြခဲ့တာပါ။သူရဲ့ဦးတီချက်ကအစ္စဲလိုလူတိများတဲ့ Islamic စစ်သွေးကြွအဖွဲ့အင်အားရုတ်ရော့သွားအောင်နောက်ဆုံးအမြင့်ပြတ်တဲ့အထိချိန်မုံသွားမှာဖြစ်တယ်လို့ပြောပါတယ်။စီးရီးယားသမ္မတဘက်ရှာအယ်အာဆတ်ကိုရော Islamic စစ်သွေးကြွတွေကိုပါစန့်ကျင်တိုက်ခိုက်နေတဲ့စီးရီးယားကအစွန်းမြောက်တဲ့အဖွဲ့အစည်းတွေကိုစစ်ရေးအထောက်ပံ့တွေတိုးမြှင့်ပေးနေတာနဲ့တစ်ချိန်တည်းမှာပဲစီးရီးယားမှာခြေကုပ်ရထားတဲ့စစ်သွေးကြွတွေကိုလိုက်ရှာပြီးတော့တိုက်ခိုက်သွားမှာဖြစ်တဲ့အကြောင်းသမ္မတကကြေညာသွားခဲ့ပါတယ်။နောက်ပြီးအီရတ်ဆွေရသည့်ပြောင်းလဲနေချိန်မှာအမေရိကန်ပြည်ထောင်စုအနေနဲ့အီရတ်မှာအကြမ်းဖက်သမားတွေကိုလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်နေတာတွေတိုးချဲ့ဆောင်ရွက်သွားမယ်ကြောင်းသမ္မတဥပမာကပြောပါတယ်။လောလောဆယ်မှာလေကြောင်းတိုက်ခိုက်မှု150ကျော်ဆင်နွှဲနေပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်စစ်သည်455ဦးကိုလည်းအီရတ်နဲ့ခတ်တပ်ဖွဲ့တွေကိုကူညီဖို့ဆင်လွတ်မယ်ကြောင်းပြောသွားပါတယ်။
But I want the American people to understand how this effort will be different.
Even in Afghanistan ga support ni ne blue kwe pya cha na da le so ra go chano a ni ne American pi thu ri tbo paw si yin ma de. Pi pa nangan ni ma American tak khat yi tak phwe ri go se lut bi tak khat khai ma ma hoh ba u.
Mr. Obama ga Israel phwe go a myet phyat che mong ya ma American pi rong su a ni ne nangan ta nangan de a ni ne lou saung twa ma ma hoh bu lo le pyo ba de. NATO Mahamait tak phwe ri ne a du po bi a khya ja de data rin ga Saudi Arabia pa a win.ဆိုနီခေါင်းဆောင်တဲ့အစိုးရတွေကိုလည်းအဓိကကြတဲ့အခန်းကဏ္ဍမှာပါဝင်ဖို့မျှော်လင့်ထားတာပါ။နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းဒေသရင်းမှာမဟာမိတ်တွေတိုးလာဖို့နှီးလန်းရှာနေပါတယ်။ဒါပေမဲ့စီးရီးယားထိုက်ခံအုပ်စုကိုအမေရိကန်ပြည်ထောင်စုကပေးနေတဲ့စစ်ဖက်ဆိုင်ရာအကူအညီတွေနဲ့ပတ်သက်လို့တော့သမ္မတအနေနဲ့ကွန်ဂရက်လွှတ်တော်စီအရင်အစည်းအဝေးခန်းစားတင်ပြရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ တိုင်းပြည်ကြုံလာရတဲ့အန္တရာယ်တွေကိုရင်ဆိုင်ရမှာစီးလုံးညီညွတ်မှုရှိကြောင်းကဘာကြီးကိုပြသပါလို့အမေရိကန်ဥပဒေပြုလွှတ်တော်မတ်တွေကိုသမ္မတအိုဘားမားကတိုက်တွန်းသွားခဲ့ပါတယ်ရှင်
မခွန်ညိုပြပြခဲ့တာပါအမေရိကန်သမ္မတဒီဘရက်အိုဘားမားကအစ္စလာမ်အစိုးရအဖွဲ့ရဲ့ချင်းချမှုတွေကိုတုံ့ပြန်ပြီးတော့အကြမ်းဖက်မှုတိုက်ဖြတ်ရေးမှာနိုင်ငံတကာညွန့်ပေါင်းအဖွဲ့ဖွဲ့စည်းဖို့ကြိုးပမ်းမယ်လို့ပြောဆိုလိုက်ပေမဲ့ဒီအယ်ခိုင်ဒါအကြမ်းဖက်အဖွဲ့ကတိုက်ခိုက်မယ်လို့ချင်းချောင်းနေတဲ့မြန်မာနိုင်ငံကိုလုံခြုံရေးဆိုင်ရာအကူအညီတွေမပေးဖို့အမေရိကန်လွှတ်တော်ကတိုက်တွန်းနေတဲ့အတွက်ကြောင့်မလို့ဒီအမေရိကန်အစိုးရနဲ့လွှတ်တော်ရဲ့နိုင်ငံခြားရေးမူဝါဒသဘောထားဟာမပြတ်သားဘူးလို့ဆိုပြီးတော့မြန်မာသမ္မတရုံးရဲ့အကြီးအကဲရရှိသူကဝေဖန်ပါတယ်အပြည့်စုံကိုတော့ဆက်သွယ်မြင့်မြန်ထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုအောင်ရဲမောင်မောင်ကဆက်ပြောပြပါမယ်ရှင်
အစ္စလာမစ်ဆိုရင်အဖွဲ့ရဲ့ချင်းချောက်မှုတွေဟာကမ္ဘာပေါ်မှာအကြီးမားဆုံးအနေနဲ့ဖြစ်တယ်လို့ဗိုလ်တပူးရင်းကလွှင့်ထုတ်ခဲ့တဲ့အမေရိကန်သမ္မတဘရက်အိုဘားမားကမေကွန်းမှာပြောကြားသွားခဲ့တာပါ။ဒါ့အပြင်အမေရိကန်ပြည်ထောင်စုအနေနဲ့အစ္စလာမစ်ဆိုရင်တွေကိုလေကြောင်းတိုက်ခိုက်မှုအပြင်မြေပြင်မှာမဟာမိတ်တပ်တွေရဲ့အထောက်အကူနဲ့ဗန်နီယာမှာရော့ရော့မလျှော်နိုင်လိုက်လံချေမှုန်းတိုက်ခိုက်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။အခုလို့ဆောင်ရွက်တဲ့နေရာမှာအစွန်ရောက်တွေရဲ့ချင်းချောက်မှုခံထားရတဲ့နိုင်ငံတွေနဲ့လည်းမဟာမိတ်အသွင်လှုပ်ရှားမှုတွေနဲ့ပူးပေါင်းမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒါကြောင့်မကြသေးခင်ရပိုင်းအတွင်းကအစ္စလာမစ်ဆွေရောက်အဖွဲ့တစ်ခုဖြစ်တဲ့အယ်ကိုင်ဒါအဖွဲ့ရဲ့ချင်းချောက်မှုခံထားရတဲ့မြန်မာနိုင်ငံကလည်းဒီစီစဉ်မှာပါဝင်လာနိုင်မှာရှိပါတယ်။တစ်ဖက်မှာတော့အမေရိကန်လွှတ်တော်ကမြန်မာကိုလူညွန့်ရအကူအညီပေးမှုတွေမလုပ်ဖို့2014ခုနှစ်မြန်မာလူ့အခွင့်အရေးနဲ့ဒီမိုကရေစီအဥပဒေမူကြမ်းနဲ့ကြိုးပမ်းနေခြင်းဖြစ်တာကြောင့်အမေရိကန်အစိုးရနဲ့လွှတ်တော်ရဲ့နိုင်ငံခြားရေးမူဝါဒဟာတည်ကြည်တသာကွဲပြားနေတယ်လို့မြန်မာသမ္မတရုံးအကြီးအကဲရာရှိတူကဒီကနေ့မှာပဲအခုလိုဝေဖန်လိုက်ပါတယ
်။ဟိုအုပ်ချုပ်ရေးရာတမျိုးပြောတယ်ဥပဒေကြီးရာတမျိုးပြောတယ်။အဲတော့ဒီဟာရဲ့ဟိုတိကျပြတ်သားတဲ့အဲဒါရရှင်ပေါ့နော်အဲ့ဒါကိုမရှိဘူးမရှိတော့ဘယ်မှာတွားပြီးတော့ကျွန်တော်ကဟိုတွားပြီးတော့ဆိုတော့ကျွန်တော်တို့လိုပေါ့နော်ဟိုဒီလိုမျိုးအကြမ်းဖက်ချင်းချောင်းခံထားရတဲ့အဲနိုင်ငံတွေမှာဒါကဟိုဒီကဖြစ်စရာဖြစ်လာတယ်ပေါ့နော်အဲ့တော့အဲ့ဟိုသူတို့ရဲ့ဟိုကြည်တွင်းပေါ့နော်ကြည်တွင်းမှာဖြစ်နေတဲ့နိုင်ငံရေးဟိုတိုက်ပွဲတွေပေါ့နော်နိုင်ငံရေးတိုက်ပွဲတွေကအကြောင်းဒီကဘာလုံးဆိုင်ရာအကြမ်းဖက်တိုက်ဆိုင်ရေးကိုတွားပြီးတော့ဆက်ရောက်မှုရှိတယ်ပေါ့နော်ရှိတော့လည်းအလားတူပဲသူအကြမ်းဖက်ချင်းချောင်းကိုခံရတဲ့နိုင်ငံချင်းမျိုးဥပပေါင်းဆောင်ရမယ်ဆိုတာကကျွန်တော်တို့ခံဟိုခံယူတာပေါ့နော်တော်မြင်ရှုနေတာကဘာလဲဆိုတော့ဒီအကြမ်းဖက်စန့်ကျင်မှုပေါ့နော်အကြမ်းဖက်တိုက်ဖျက်ရေးကချင်းချောက်ခံရတဲ့နိုင်ငံတွေမကောက်ဘူးဟိုကြံတဲ့နိုင်ငံတွေပေါ့နော်ချင်းချောက်မခံခြင်းခံချင်းချောက်ခြင်းမခံရသေးတဲ့နိုင်ငံတွေအကုန်လုံးကဟိုဝိုင်းဝန်းကူညီလို့ global movement အနေနဲ့လုပ်မှရမယ်
ဒါပြင်အမေရိကန်အောက်လွှတ်တော်ရဲ့အာရှပစိဖစ်ဆိုင်ရာနိုင်ငံရေးဆက်ကော်မတီဥက္ကဋ္ဌ Republican Party အမတ် Steve Chabot ကမြန်မာနိုင်ငံအနေနဲ့ Al-Qaeda တိုက်ခိုက်လာမယ်ဆိုရင်လည်းတိကျတဲ့မဟာဗျူဟာချမှတ်ဆောင်ရွက်တာမျိုးတွေမရှိဘူးလို့ဝေဖန်ထားပါတယ်။အခုလိုပြောဆိုချက်ကိုမြန်မာသမ္မတရုံးအကြီးအကဲအရာရှိကပယ်ချခဲ့ပါတယ်
။ဒါတွေကိုချိန်မုံးဖို့လည်းကျွန်တော်တို့ရဲ့ပြည်တွင်းခင်ရပါတော့။တက်မလို့နောက်လူမျိုးရေးတပ်ဖွဲ့နောက်ပြည်သူလူထုတိုင်းသာအားလုံးဒါရဲ့စီလုံးမြင်မှုနဲ့ကျွန်တော်တို့ပြတ်ပြတ်သားသာဟိုပြန်ပြီးတော့ဟုတ်ချေတက်ခဲ့တော့ဘူးအပင်ချီပြီးတော့ဗောနော်တွေ့ဟိုမကူညီနေပေါ့ဗျာဆိုလိုတာကတော့အကူညီတော့ဘူးကူညီမှုမရင်းလေမကူညီနေဂျန်နဲ့ဖာရီတော့အားနေအောင်တော့မလုပ်နဲ့အဲ့ဒါလေးတော့ပြောချင်တယ
်လက်ရှိသမ္မတအိုဘားမားချမှတ်နေတဲ့ American စီရေးဗျူဟာအရ Islamic State အစိုးရအုပ်စုကိုပဲပြစ်မှတ်ထားတာဖြစ်တဲ့အတွက်မြန်မာနိုင်ငံကို American ကမကူညီရင်လေကိုယ့်ပြည်တွင်ပြဿနာကိုယ့်ဘာသာဖြစ်ရှင်းရမှာဖြစ်တယ်လို့ရှုမြင်တဲ့အကြောင်းမြန်မာအရေးလေးလာကဲ့ဖြတ်ဥပပိုလ်ချုပ်ကြီးကပြောပါတယ
်ခုအဲ့တော့အိုဘားမားဆွဲတဲ့ strategy ကISIS နဲ့ sign နဲ့ strategy ဥရောပမြန်မာနိုင်ငံနဲ့ပတ်သက်တာက Al-Qaeda ကသူကျန်ရဲမှာဆိုလိုထားအော်လိုက်တာပဲရှိတယ်။ဒါပြဿနာချင်းမတူဘူး။ဆိုတော့ Al-Qaeda ကစစ်တပ်ကြီးယူလာပြီးတော့ဗမာပြည်ကိုလာတိုက်လို့မရဘူး။ Al-Qaeda ကဘာပဲလုပ်လဲဆိုတော့ဒီဘင်္ဂါလီတွေကိုသဘုံထားအလုပ်ပေးလို့ပဲရတယ်။အရင်တော့ကလည်းမူဂျာဟစ်ဒင်းဆိုတဲ့အဲကောင်းနေတောင်းကြံခဲ့တာပဲ။ဒါမူဂျာဟစ်ဒင်းလောက်ကတော့ဥရောကောင်းဗမာစစ်တပ်ကနိုင်နေတယ်။
အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့ပဂတိအခြေအနေကိုကောင်းကောင်းနားလည်ဖို့လိုပြီးတော့အမေရိကန်လွှတ်တော်ကလက်ရှိမြန်မာအစိုးရရဲ့စစ်တပ်ကိုကူညီဖို့ကန့်ကွက်မှုတွေဟာမပြည့်ပြတ်သေးတဲ့ပြည်တွင်းစစ်အစိုးမသက်သေးတဲ့အပေါ်မှာမြန်မာစစ်တပ်ကလက်နက်ကိုင်တွေကိုအသာစီးရယူမှစိုးရိမ်တဲ့အတွက်ဖြစ်ပြီးတော့လက်ရှိရင်ဆိုင်နေရတဲ့အကြမ်းဖက်ချင်းချောင်းတွေရဲ့ကိစ္စနဲ့ရောထွေးမမြင်သင့်ဘူးလို့ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းကသုံးသပ်ပါတယ်
။ကျွန်တော်ဒီနိုင်ငံတကာအနေနဲ့ကြည့်မယ်ဆိုရင်ကျွန်တော်နိုင်ငံရဲ့ပဂတိအခြေအနေကိုနားလည်ဖို့ကြိုးပါတယ်။ကျွန်တော်နိုင်ငံမှာတကယ်တမ်းဒီတဲ့နဲ့အားတွေကိုဒီရောင်းချဖို့အပိတ်ယူလို့ဆိုတော့အဲဒါပိတ်ဆို့မှုကတော့ကျွန်တော်တို့ဒီဟိုနိုင်ငံကအကြမ်းဖက်မှုချင်းချောက်မှုနဲ့တိတ်မဆိုင်ဘူးဖြစ်ပါတယ်ဒါကျွန်တော်တို့နိုင်ငံထဲမှာဖြစ်နေတဲ့ပြည်တွင်းစစ်ကိုအားပေးတယ်လို့ဖြစ်သွားမှာလေအဲကျွန်တော်တို့စိုးရင်ပါတယ်တပတ်တာအားပေးတယ်လို့ဖြစ်သွားမယ်ဆိုရင်ကျွန်တော်နိုင်ငံရဲ့ငင်းရှမ်းရေးပုံရိပ်ဟာဘယ်တော့မှအကောင်းဖြစ်လာမှာမဟုတ်ဘူးဒါကြောင့်ဒီလိုလက်နဲ့အကူအညီပေးဖို့ဆိုတာကတော့ကျွန်တော်တို့တွတ်တော်ကိုစရဲတယောက်အနေနဲ့လည်းအလာဒါကဟိုမတင်တော်ဘူးလို့ဖြစ်ပါတယ်ဒီကူညီပေးဖို့ဆိုတာကဟိုအကြမ်းဖက်မှုကိုဥတီပြီးတော့မှအကြမ်းဖက်မှုကိုဟိုဥတီတဲ့
ကျွန်တော်တို့အခုရေးမျိုးပဲအပေးသေးပါတယ်
ဒီနေ့ဟာဆိုရင်လွန်ခဲ့တဲ့13နှစ်ကအမေရိကန်ပြည်ထောင်စုကို Al-Qaeda အဖွဲ့ရဲ့အကြမ်းဖက်တိုက်ခတ်ခဲ့တဲ့သမိုင်းဝင် 9/11 စက်တင်ဘာလ17ရက်နေ့လည်းဖြစ်ပါတယ်။အမေရိကန်ကုန်သွယ်မှုဘုတ်ဌာနနဲ့ပင်တဂွန်စစ်ဌာနဂျိုတိုကိုခီးတဲ့တင်လေယာဉ်တွေကိုတုံးပြီးတော့အကြမ်းဖက်တိုက်ခတ်ခဲ့တဲ့အတွက်လူပေါင်း3000လောက်အသက်ဆုံးရှုံးခဲ့ရတဲ့နေ့လည်းဖြစ်ပါတယ်ခင်ဗျာ
။ဒါတော့ဒီအကြမ်းဖက်လှုပ်ရှားမှုတိုက်ဖြတ်ရေးအမေရိကန်သမ္မတပြောကြားခဲ့တဲ့မိန့်ခွန်းအပေါ်မှာမြန်မာနိုင်ငံအတွင်းကတုံ့ပြန်ချက်တွေကိုကိုအောင်ရဲမောင်မောင်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာလည်းဒီစစ်တွေမျိုးမှာညမထွက်ရမိပြန်ရုပ်သိမ်းလိုက်တဲ့သတင်းကိုတင်ပြပေးဦးမှာပါ။အခုကတော့လာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တွေကိုကြိုတင်သိပေးပါရစေရှင်။ဒီကမှာရှင်ကျွန်တော်တို့အခြေအနေဟိုဆက်ပိုင်းဆိုင်ရာချွေးယွင်းမှုကြောင့်မလို့နောက်ထပ်သတင်းတစ်ပုဒ်ကိုပဲဆက်ပြီးတော့တင်ပြပေးချင်ပါတယ်။အကြမ်းဖက်ပြည်ပခါတွေဖြစ်ပွားခဲ့တဲ့ဒီရခိုင်ပြည်နယ်စစ်တွေမြို့မှာညမထွက်ရအမိန့်ထုတ်ပြန်ချခဲ့တာကိုဒီနေ့စက်တင်ဘာလ17ရက်နေ့မှာပြန်ပြီးတော့ရုပ်သိမ်းလိုက်ပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒီ UNDP လို့ခေါ်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရုံးရဲ့ဒီလက်ထောက်အုပ်ချုပ်ရေးမှုလည်းဖြစ်နောက်ဒီအာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှုလည်းဖြစ်တဲ့ဟောင်လီယန်ရှူဟာဒီရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာတဲ့အကူအညီပေးရေးကိစ္စနဲ့လာရောက်ဆွေးနွေးဖို့အတွက်ရောက်ရှိနေတဲ့အချိန်လေးဖြစ်ပါတယ်။ဒီအကြောင်းကိုမကြာခင်မှာတင်ပြပေးပါပါ။ GRW American တန်ရဲ့ကြာတာရင်းနေညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။ကျွန်တော်တို့ရဲ့အစီအစဉ်တွေကိုတော့ညနေ9:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ VOE ကထုတ်လွှင့်တဲ့သတင်းနဲ့သတင်းဆောင်ပါတွေနောက်အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ VOE Internet Website စာမျက်နှာမှာလည်းဖန်ယူနားဆင်လို့ရပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင် VOA ကိုသောရရှင်တွေစာရေးသားဝေဖန်အကြံပြုလိုတာပဲဖြစ်ဖြစ်တချင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ် burmese@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့2323822999လေးဖြစ်ပြီးတော့ fax နံပါတ်က2323822992ဖြစ်ပါတယ်မြန်မာပြည်ကတဆင့်ဒီစာနဲ့ဆက်သွယ်ရေးသားခြင်းနဲ့ဆိုရင်တော့အမှတ်130သက်သူရေးသားလမ်းကမာရွတ်မြို့နယ်ရန်ကုန်မြို့လိုလိမ့်မှုပြီးတော့လဲစာရေးသားဆက်သွယ်နိုင်ပါတယ် VOA ကနေပြီးတော့ TV အစီအစဉ်တွေကိုလည်းဒီ TV သတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးနေတာမှာကျွန်တော်တို့ရဲ့ဒီ internet website စာမျက်နှာပေါ်မှာနားဆင်လို့ရပါတယ် website စာမျက်နှာကိုလည်းချက်ပြန်ပြီးတော့ပြောပြပေးခြင်းပါတယ် burmese.voanews.com ဖြစ်ပါတယ်ရှင်။အခုကတော့ဒီနိုင်ငံတကာသတင်းတချို့ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါအောင်မရှင်
။ Islamic State စစ်သွေးကြော်တွေကိုစီးရီးယားပါဝင်ဗန်နိုင်ငံထဲမှာပဲရှိရှိလိမ့်လံပြီးချိန်မုံမယ်လို့ American သမ္မတ Barack Obama ကပြောကြားလိုက်ပြီးတဲ့နောက်မှာဒီတိုက်ခိုက်မှုတွေကို Arab နိုင်ငံတွေဘက်ကနေပူးပေါင်းပံ့ပိုးလာစေရေးအတွက်ဆွေးနွေးဖို့နိုင်ငံချိုင်းဝန်ကြီး John Kerry ဟာ Saudi Arabia နိုင်ငံကိုတွားရောက်နေပါတယ်။ဝန်ကြီး Kerry ဟာ Saudi Arabia နိုင်ငံဂျေဒါကိုဒီကနေ့ရောက်ရှိသွားပြီးဖြစ်ပြီးတူရကီနဲ့တခြားအဓိကအာရဗ်နိုင်ငံအများပြားကအရာရှိတွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်စီစဉ်ထားပါတယ်။ American နိုင်ငံချိုင်းဌာနအကြီးတန်းအရာရှိတဦးကတော့ဝန်ကြီး Kerry ဟာဒီ Islam အစွန်းရောက်အဖွဲ့ရစီကိုငွေတွေရောင်းမသွားစေဖို့အတွက်ထိထိရောက်ရောက်ကင်တွဲချင်နေတာဖြစ်ပြီးပူးပေါင်းဆောင်ရွက်မဲ့အဖွဲ့အနေနဲ့လေကြောင်းတိုက်ခိုက်မှုတွေအတွက်ရောစစ်ခြေစိုက်စခန်းတွေတိုးမြှင့်ဖို့ပါလိုအပ်နိုင်တယ်လို့ဆိုပါတယ်။ဒီအကြမ်းဖက်အဖွဲ့ကိုချိန်မုံဖို့အတွက်တိုးမြှင့်လှုပ်ဆောင်တဲ့အနေနဲ့စီးရီးယားက Islamic State စစ်သွေးကြောအဖွဲ့ကိုလေကြောင်းကနေတိုက်ခိုက်ရေးအတွက်အမိန်ပေးဖို့ရတုံ့ဆိုင်နေမှာမဟုတ်ဘူးလို့ American သမ္မတ Obama ကမနေ့ကညကပြောကြတဲ့မင်းကွန်းနဲ့မှထည့်သွင်းပြောကြလိုက်ပါတယ်။ဒီအကြမ်းဖက်အဖွဲ့ကိုတိုက်ခိုက်တာဟာ American တနိုင်ငံတည်းကတိုက်ခိုက်တာမဟုတ်ကြောင်းနဲ့ American နိုင်ငံကထောက်လှမ်းရေးဆိုင်ရာအချက်လက်တွေလူသားချင်းစာနာမှုဆိုင်ရာအကူအညီနဲ့လေကြောင်းအကူအညီတွေကိုပေးသွားမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းကအီရတ်က American အကျိုးစီးပွားတွေကိုကာကွယ်ဖို့အတွက်လေကြောင်းတိုက်ခိုက်မှုတွေအပါအဝင် American အစိုးရကလှုပ်ဆောင်မဲ့မဟာဗျူဟာအပိုင်း၄ဘက်ကိုသမ္မတအိုဘားမားကချပြခဲ့ပါတယ်။ဒါပြင်အမေရိကန်နိုင်ငံရဲ့အင်အားကအပြောင်းလဲတွေကိုဖြစ်လာစေနိုင်တယ်လို့လည်းပြောကြားခဲ့ပါတယ်။ Islamic အစွန်းရောက် IS အဖွဲ့ဝင်တဦးလို့ယူဆရသူနဲ့အင်တာနက်ပေါ်မှာတွေ့ပြီးချစ်တိုက်ခဲ့တဲ့အမျိုးသမီးကအကြမ်းဖက်တိုက်ခိုက်မှုဆံရဆွဲချက်တွေအတွက်အပြစ်ရှိတယ်လို့ဝန်ခံလိုက်ပါတယ်။ American ပြည်ထောင်စု Colorado ပြည်နယ်မြို့သူတယောက်ဖြစ်တဲ့ Shannon Conley ကသူနဲ့အွန်လိုင်းပေါ်မှာတွေ့ဆုံချစ်ကြိုက်ခဲ့သူအပါအဝင်စီးရီးယားကဂျီဟတ်ဝါဒီတွေကိုအကူအညီပေးဖို့အတွက်သူ့ကိုလေ့ကျင့်ပေးခဲ့တယ်လို့တရားရုံးမှာဝန်ခံလိုက်ပါတယ်။အသက်19နှစ်အရွယ်မစ်ကွန်နီဟာမွတ်စလင် တက်ဦးဖြစ်ပါတယ်။သူရဲ့မွတ်စလင်ယုံကြည်ကိုးကွယ်မှုအတိုင်းလိုင်းနာလှုပ်ဆောင်ရင်းလမ်းမကိုရောက်ခဲ့ရတာဖြစ်ပြီးအခုတော့အဲ့ဒီအတွက်သူပေးဆက်နေရပြီလို့သူရဲ့ရှေ့နေဖြစ်သူကပြောပါတယ်။သူအပန်းခံလိုက်ရတဲ့အတွက်အသက်ဘေးကလွတ်မြောက်သွားဖို့ရှိတယ်ဆိုတာကိုသူသိတယ်လို့ရှေ့နေဖြစ်သူကပြောပါတယ်။ပြီးခဲ့တဲ့ဧပြီလကတူရကီနိုင်ငံစီထွက်ခွာမဲ့လင်းဒစင်းပေါ်မှာမတက်ခင်ပါပဲသူကို FBI အဖွဲ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်။
နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာပါရှင် View American တန်ရဲ့ September 17ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြတာပါရှင်ဗာရီရဲ့အစီအစဉ်တွေကိုတော့ဒီညနေ9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် View ကထုတ်လွှင့်တဲ့သတင်းနဲ့သတင်းဆောင်ပါတွေနောက် VOA TV သတင်းလွှာအစီအစဉ်တွေကိုကျမတို့ရဲ့ View website စာမျက်နှာမှာတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်VOA TV သတင်းလွှာအစီအစဉ်တွေကိုတော့ Asia Set 7ဂျိုရူကနေဖမ်းယူကြည့်ရှုလို့ရပါတယ်ဒီစီစဉ်ကို VOA ရဲ့ internet website လိပ်စာ burmese.voanews.com အပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းကြည့်ရှုလို့ရပါတယ် VOA American တန်ရဲ့ကြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုညနေ9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ25 kHz 11965နဲ့လိုင်းဒိုမီတာ32 kHz 9355တို့ကနေဖမ်းယူနိုင်နေပါတယ်။မနေ့ပြန်မနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 11123လိုင်းဒိုမီတာ19 kHz 15555နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေအသံလွှင့်ပေးသွားမှာဖြစ်ပါတယ်။အခုကတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးပါဦးမယ်ရှင်။
ဟုတ်ကဲ့ပါမခင်ပြူရီထိုင်းနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာရပ်ပေါင်းတရာအတွင်းထိုင်းစစ်တပ်ရဲ့အုပ်ချုပ်မှုပုံစံဟာဖိနှိပ်မှုရှိကိုဥတည်နေတာတွေ့ရတယ်လို့လန်ဒန်အခြေစိုက် Amnesty International လူခွင့်ရေးအဖွဲ့ကြီးကဆွဆွဲလိုက်ပါတယ်။ထိုင်းစစ်စွာဟာလူရာပေါင်းများစွာကိုကြာပန်းဖမ်းဆီးနေတယ်လို့လွတ်လပ်စွာပြောဆိုခွင့်နဲ့စုဝေးခွင့်တွေကိုကန့်သက်ထားတာနဲ့နှင်းပန်းနှိပ်စက်မှုတွေရှိနေတယ်လို့ Amnesty International အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာအသေးစိတ်ရေးသားထားပါတယ်။ထိုင်းစစ်စွာကနိုင်ငံတော်ငြိမ်သက်ပြည်ပြိုင်ကောင်စီလို့နာမည်တက်ပြီးသူတို့ရဲ့လှုပ်ဆောင်မှုကိုခုခံကာကွယ်နိုင်ဖို့အတွက်ကြိုးစားနေတဲ့ပြင်အတိုက်ခံတွေကိုဖိနှိပ်ဖို့အတွက်လှုပ်ဆောင်နေတယ်လို့လူခွင့်ရေးအဖွဲ့ကြီးကပြောပါတယ်။နိုင်ငံတော်ငြိမ်သက်ပြည်ပြိုင်ကောင်စီရဲ့ပြောခွင့်ရဝင်းတိုင်းစူပါရီကစစ်တပ်အာဏာပိုင်တွေဟာလူခွင့်ရေးချိုးဖောက်မှုခွင့်မပြုဘဲလူခွင့်ရေးတက်ချထားတဲ့ပုံစံအတိုင်းလိုက်နာဖို့လှုပ်ဆောင်နေတယ်လို့ပြောကြားခဲ့ပါတယ်။ဒါပြင် Amnesty International အဖွဲ့ဆွဆွဲပြောဆိုမှုတွေဟာအမြင်ကျင်းမြောင်းတယ်လို့ထိုင်းစစ်တပ်ကတုံ့ပြန်လိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ BIFF လို့ခေါ်တဲ့အစ္စလာမ်တိုက်ခိုက်ရေးအဖွဲ့နဲ့ဖိလစ်ပိုင်စစ်တပ်တို့ဒီကနေ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးစစ်သား2ဦးသေဆုံးခဲ့ရတယ်လို့ကြေရပါမယ်မွတ်စလင်အသက်ဘုံအဖွဲ့ကတည်ဆုံသွားသူအရေးအတွက်တော့အတိအကျမသိသေးဘူးလို့ဖိလစ်ပိုင်စစ်တပ်ကပြောကြားလိုက်ပါတယ်မွတ်စလင်သဘုံအဖွဲ့ကဖိလစ်ပိုင်တောင်ပိုင်းကမြောက်ကိုဘာဘာတိုမှာရှိတဲ့စစ်တပ်ခွဲကိုဒီသဘုံတွေကဝင်တိုက်ခတ်ရနေပြီးတော့တိုက်ပွဲတွေစတင်ခဲ့တာလို့ဆိုပါတယ်မနေ့ကပဲဖိလစ်ပိုင်သမ္မတဘီနီနိုအကွီကိုကတီးခြားအုပ်ချုပ်ခွင့်ပေးထားတဲ့မွတ်စလင်ဒေသတစ်ခုထူထောင်ခွင့်ချထားပေးဖို့လွှတ်တော်ကိုတင်ပန်ကြားခဲ့ပါတယ်အခုလိုချထားပြဖို့အတွက်လှုပ်ဆောင်တာဟာဒီနှစ်အစောပိုင်းအစိုးရနဲ့မိုရိုအစ္စလာမစ်လွတ်မြောက်ရေးတပ်ဦးတို့ကြားရရှိခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်အစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားမှာအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာမိုးသီးထန်စွာရွာသွန်းပြီးရေလွှမ်းမိုးခဲ့တဲ့အတွက်ပါကစ္စတန်နိုင်ငံဘက်မှလူပေါင်းတသိန်းကျော်အိုးအိမ်ဆန့်ခွာပြီးထွက်ပြေးခဲ့ရပါတယ်ရေလွှမ်းမိုးတဲ့ဒဏ်ကြောင့်အိန္ဒိယပါကစ္စတန်နှစ်နိုင်ငံစလုံးမှာတေဆုံးသူက460နီးပါးရှိသွားပါပြီရေလွှမ်းမိုးမှုကြောင့်အိန္ဒိယနိုင်ငံပန်ဂျပ်ပြည်နယ်နဲ့ပါကစ္စတန်ဘက်ကလူ့ရေအထူးထပ်ဆုံးပြည်နယ်တွေကိုပို့ပြီးအထိနာအခဲ့စေတဲ့အတွက်ဒေသခံတွေကအစိုးရကိုမကြင်မနက်ဖြစ်နေပါတယ်။ရေလွှမ်းမိုးအိမ်တွေမျောပါနေချိန်မှာအစိုးရဘက်ကအကူအညီတွေမရခဲ့ကြောင်းအာဏာပိုင်တို့ကလာရောက်ပေမဲ့အကူအညီတွေဘာမှမပေးခဲ့ဘူးလို့လည်းဒေသခံတို့ကပြောကြားခဲ့ပါတယ်။ American ပြည်ထောင်စုကို2011ခုနှစ် September 17ရက်အကြမ်းဖက်တိုက်ခိုက်ခံရတဲ့73နှစ်မြောက်နှစ်ပတ်လည်နေ့ဝမ်းနည်းအခြေခွဲအခမ်းအနားတွေကိုဒီကနေ့ American ပြည်ထောင်စုမှာကျင်းပနေကြပါတယ်
။တရင်ချင်းချုပ်ကိုတခင်မျိုးသက်ကြေညာခဲ့တာပါ September 17ရက်ကြာသပတေးနေ့ညနေခင်းစီစဉ်တွေကတော့ဒီလောက်ပါပဲရှင်။ကျမတို့ရဲ့စီစဉ်ထုတ်လွှင့်မှုကကိုအောင်ဖြစ်ပြီးတော့ Engineer ကတော့ Suleiman Taraweli ဖြစ်ပါတယ်။ကျမကတော့ Computer ပါရှင်။ VOA ရဲ့ကြာသပတေးနေ့ညနေခင်းစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ line to meter 16 19နဲ့25တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.